ယူကရိန်းအတွက်လက်နက်အကူအညီတွေပေးအပ်နေမှုအပေါ်ရုရှားရဲ့စန့်ကျင်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုနောက်ထပ်စစ်ရေးအကူအညီဒေါ်လာသန်းပေါင်း400ပေးအပ်ဖို့တောက်ချန်နေကကန့်လန့်လိုက်ပါတယ်။ဒါ့အပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ကိုအင်ဂျီရောမှာလက်ခံတွေ့ဆုံပြီးရုရှားကိုစန့်ကျင်ကြရမှာညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်။အနောက်နိုင်ငံတွေရဲ့ယူကရိန်းအပေါ်လက်နက်အကူအညီတွေပေးတာဟာရုရှားထိုးစစ်ကိုတုံ့ပြန်ဖို့နဲ့ဆုံးရှုံးသွားတဲ့နယ်မြေတွေပြန်လည်ရရှိစေဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလက်နက်အကူအညီပေးတာဟာယူကရိန်းစစ်ပွဲပြိပခါကိုပိုမိုရှည်ကြာစေပြီးယူကရိန်းပြည်သူတွေအတွက်ဝမ်းနည်းစရာအကျိုးဆက်တွေဖြစ်စေတယ်လို့လည်းရုရှားကပြောပါတယ်။အဲ့ဒီလိုရုရှားကိုလက်နက်တွေအကူအညီပေးနေတဲ့အတွက်ဂျာမန်အပါအဝင်အနောက်နိုင်ငံတွေအနေနဲ့စီးပွားရေးအရာတိတိတသားဝင်တော့ဝင်ဖို့ဖြစ်စေပြီးသူတို့ရဲ့ပြည်သူတွေအတွက်လည်းစိုးကျိုးတက်ရောက်စေတယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကပြောပါတယ်။ရုရှားတို့ကဘယ်လိုပဲသတိပေးချက်တွေထုတ်ပြန်နေပေမဲ့လည်းအမေရိကန်ကတော့လှစ်လူရှူထားပြီးရုရှားတပ်ဖွဲ့တွေကိုတိုက်ခိုက်ရမှာထိရောက်မှုရှိတဲ့ဟာမတ်ဒုံးကျည်ပစ္စည်းတွေအပါအဝင်စီးရဲအကူအညီတွေကိုယူကရိန်းကိုပေးအပ်ဖို့ကြေညာလိုက်ပါတယ်။အမေရိကန်နဲ့ဂျာမန်အကြားမှာယူကရိန်းကိုတင်ကားတွေအကူအညီပေးအပ်ရင်းနဲ့ပတ်သက်ပြီးသဘောထားကွဲလဲမှုတွေရှိခဲ့ပြီးတဲ့နောက်နှစ်နိုင်ငံအကြားမှာမိတ်ဆက်ဆံရေးကိုပြသတဲ့အနေနဲ့ဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ဟာအမေရိကန်ကိုလာရောက်ခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုစတင်ခဲ့ပြီးဂျာမန်ဝန်ကြီးချုပ်ရဲ့အခုအမေရိကခီးစဉ်ဟာပထမဆုံးဖြစ်ပါတယ်ခင်ဗျာ။